ိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကမ္ဘာတစ်လုံးအားစီးပွားရေးထိခိုက်ကြတဲ့အထက်မှာဗြိတိန်နိုင်ငံကအဆိုးဆုံးဖြစ်နေတယ်လို့နောက်ဆုံးခန့်မှန်းချက်တွေထွက်လာချိန်မှာပဲဗြိတိန်အစိုးရဟာဒီကာယောဂါဆိုင်ရာတုံ့ပြန်မှုအတွက်အပြင်းအထန်အဝေဖန်ခံနေရပါတယ်ဗြိတိန်ဟာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူကမ္ဘာမှာဒုတိယအများဆုံးဖြစ်နေတယ်လို့ဒီကာယောဂါကြောင့်ကန့်သက်တားမြစ်မှုတွေဖယ်ရှားပေးရမှာလဲဥရောပတိုက်နိုင်ငံတွေထဲမှာနောက်အကျဆုံးဖြစ်ပါတယ်။ OECD လို့ခေါ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ကြီးရဲ့ဒီသတင်းပတ်ခန့်မှန်းချက်မှာတော့ဗြိတိန်နိုင်ငံရဲ့စီးပွားရေးဟာ2020အတွက် 17.5 ရာခိုင်နှုန်းကျဆင်းဖို့ရှိတာကြောင့်အဆိုးဝါးဆုံးလို့ဖော်ပြထားပါတယ်။ဗြိတိန်နိုင်ငံဟာဝန်ဆောင်မှုပေါ်မှာအခြေတည်တဲ့စီးပွားရေးကိုလှုပ်ဆောင်နေတာဖြစ်ပြီးဒီဝန်ဆောင်မှုကဏ္ဍဟာတကမ္ဘာလုံးအသွားအလာပိတ်ပင်မှုတွေလှုပ်ချိန်မှာထိခိုက်မှုအများဆုံးရှိတဲ့ကဏ္ဍတွေထဲကတစ်ခုဖြစ်တာကြောင့်ဗြိတိန်ရဲ့စီးပွားရေးအခုလိုအထိနာရတယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်။ဒါအပြင်အခုရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ဒုတိယအခြေကူးစက်မှုနှုန်းမြင့်မားလာမျိုးတွေပေါ်ပေါက်လာမယ်ဆိုရင်ဗြိတိန်စီးပွားရေးဟာအခုတည်းအခြေအနေဆိုးလာနိုင်ပြီး14ရာခိုင်နှုန်းလောက်ထိကျသွားနိုင်တယ်လို့လည်း OECD ကသတိပေးပါတယ်။